ခြေအနေတွေကအရေးကြီးဆုံးဖြစ်တဲ့တရောင်းရှစ်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့သူ့အစီရင်ခံစာထဲမှာအဓိကအထည်သွင်းရေးသားဖို့အရေးကြီးတယ်လို့88မျိုးဆက်ငင်းကြိုင်းနဲ့ပွန်လင်းလူမှုဖွဲ့စည်းကကိုချင်မီကသုံးသပ်ပါတယ်။
အဲ့တော့ဖွဲ့စည်းပုံအခြေအဦးတွေပြင်ဆင်နိုင်မှပဲဒါကျန်တဲ့အဲ့ဒီလူ့ခွင့်ရေးကိစ္စတွေဟာဟိုထိထိရရောက်ဟိုပြတ်ထားနိုင်မယ်နော်။ပြောချင်တဲ့အဓိပ္ပာယ်ပါလဲဆိုတော့ဒီ88ဖွဲ့စည်းပုံအခြေအဦးမှာလူ့ခွင့်နဲ့ပတ်သက်လို့ထိထိရောက်ပြတ်ထားနိုင်တဲ့ကိစ္စတခုမှမပါဘူး။အဲ့ဒါဖြင့်ဒါပုံမှန်46ဆိုတဲ့ကိစ္စအဟန့်သားဖြစ်နေတဲ့အတွက်လူခင်းနဲ့ပတ်သက်ပြီးတော့အလားအဟန့်သားတွေဖြစ်နေတယ်လို့အဲ့ဒါကိုကျွန်တော်ပြောချင်တယ
်မြန်မာနိုင်ငံရဲ့လူခွင့်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြစ်ဆရာကြီးလီအနေနဲ့ဒုတိယအကြိမ်လည်းလေ့လာတာဖြစ်တဲ့အတွက်ပထမအကြိမ်တုန်းကအကြံပြုခဲ့တဲ့အချက်တွေကိုမြန်မာအစိုးရကဘယ်လောက်လိုက်နာမှုရှိလဲဆိုတာကိုပြန်ဆန်းစစ်ပြီးတော့အခုရေးမဲ့စီရင်ခံစာထဲမှာမပြင်းတဲ့အချက်တွေကိုပို့ပြီးတော့မိမောင်းထိုးပြဖို့လိုတယ်လို့ပြည်တွင်းကလူခွင့်ရေးလိုရာသူတူဖြစ်တဲ့ Equality မြန်မာကဥရောမျိုးမင်းကပြောပါတယ
်အသစ်တွေကိုအကြံပေးတာမကဘဲနဲ့ပြီးခဲ့တဲ့သူ့ရဲ့အကြံပေးချက်တွေကိုအစိုးရကဘယ်လောက်ထိလေးစားလိုက်နာလဲဆိုတာကိုပထမအဦးဆုံးပြန်လည်ပြီးတော့သုံးသပ်သိချင်ပါတယ်။အဲ့တော့ကျွန်တော်တိုင်းကြည်မှာကလူခွင့်ရေးအစ်စ်တွေကထပ်တိုးလာတယ်။ဒါပေမဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့အကြံပေးထားတဲ့အချက်တွေကိုလေးစားလိုက်နာမှုကဘယ်တော့မှတခါတိုးတက်လာမှုမရှိဘူး။အဲ့ဒါကြောင့်မို့ပထမအဦးဆုံးဖွဲ့စည်းပုံအခြေခံဥပဒေပြောင်းမှုကိစ္စတွေနောက်တစ်ခါကျွန်တော်တို့ဒီတရားစီရင်မှုလွတ်လပ်ရေးနဲ့ကက်ပတ်သက်ပြီးပြောဆိုရေးကိစ္စတွေဥပဒေတွေကိုမတရားဆုံးပြီးတော့ဖမ်းဆီးမှုတွေအရေးယူမှုတွေဒါတွေကအခုဆက်မှာဆက်ပြီးဖြစ်တယ်။နောက်တစ်ခါဒီလိုမျိုးကျွန်တော်တို့လူငယ်စုပေါင်းခွဲခြားဖိနှိပ်မှုတွေနဲ့ကက်ပတ်သက်ပြီးတော့လှုပ်ရှားမှုတွေကိုပြန်လည်ပြီးတော့ထောက်ပြပါအောင်။ဒီချိန်ထဲမှာပဲကျွန်တော်တို့အခုဆိုလို့ရှိရင်မကြာမီမှာဒီရွေးကောက်ပွဲနီးလာတာနဲ့အမျှကျွန်တော်တို့ရဲ့လူခွင့်ရေးအခြေအနေပုံမှန်ရှုပ်ထွေးလာဖို့အခြေအနေရှိနေတယ်။
မြန်မာရေးလီနေနဲ့သူရဲ့မြန်မာနိုင်ငံကြီးစင်အတွင်းမှာပဲနိုင်ငံရေးကျင်းသားတွေအကျဉ်းသားရေးလှုပ်ရှားသူတွေအရက်ဖက်လူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူတွေပြီးတော့မြန်မာရေးလေးလာခဲ့တဲ့တချို့ပါဝင်မီဒီယာလောကတွေကတာဝန်ရှိသူတချို့နဲ့လည်းတွေ့ဆုံခဲ့တာပါနေပြည်တော်မှာတော်ရကြာနေတိုင်းပြီးတော့လည်းအစိုးရထိပ်ပန်းရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီကနေ့ညနေပိုင်းမှာတော့တိုက်ခိုက်ခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့နေပြည်တော်မှာတည်တံ့တွေ့ဆုံခဲ့ပါတယ်ကျခိုင်မီနဲ့ရှမ်းပြည်နယ်မြောက်ပိုင်းကလူခွင့်ရဲ့ခြေနေတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းတွေကသူနေလာခဲ့ပါတယ်။အခုခီးစင်ကတွေ့ရှိချက်တွေကိုတော့အေဘီလာမှာကျင်းပမယ်ကုလသမဂ္ဂလူခွင့်ရဲ့ကောင်စီမှာအစီအခံတင်သွင်းမှလည်းဖြစ်ပါလိမ့်ခင်ဗျ။